ဗြိတိန်ဒုတိယဝန်ကြီးဒိုမနစ်ရပ်ကတော့ဒီကနေ့ယာရုကနှုတ်ဖြတ်သွားပါတယ်ဝန်ထမ်းတွေအပေါ်မှာမတရားသဖြင့်အနိုင်ကျင့်ဆက်ဆံတာတွေရှိခဲ့တယ်ဆိုတဲ့သူ့အပေါ်တိုင်ကြားချက်တွေနဲ့ပတ်သက်ပြီးပြည်ရှားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေစတင်ချိန်မှာပဲအခုလိုနှုတ်ထွက်လိုက်ကြပါဒုဝန်ကြီးချုပ်ရပ်ရဲ့နှုတ်ထွက်စာကိုစိတ်မကောင်းစွာနဲ့ပဲလက်ခံခဲ့တဲ့အကြောင်းဝန်ကြီးချုပ်ရရှိဆုနက်ကဒီကနေ့ပြောပါတယ်ဒုဝန်ကြီးချုပ်လက်ဖြင့်တရားရေးဝန်ကြီးလက်ဖြစ်တဲ့ဒိုမနစ်ရပ်ဟာတရားရေးဝန်ကြီးဌာနမှာတာဝန်ထမ်းခဲ့ချိန်မှာရောအရင်ကနိုင်ငံသားရေးဝန်ကြီးတာဝန်နဲ့ EU ဥရောပသမဂ္ဂတွေကလည်း UK နိုင်ငံခွဲထွက်ရေးဆိုင်ရာဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ချိန်တွေကဝန်ထမ်းတွေအပေါ်မှာအနိုင်ကျဆက်ဆံတာတွေရှိခဲ့တယ်ဆိုတဲ့တိုင်ကြားချက်၈ခုကိုဗြိတိန်ဝန်ကြီးချုပ်ဆူနက်မနေ့ကလက်ခံရရှိခဲ့ပြီးတော့နောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲဒုဝန်ကြီးချုပ်ရပ်နှုတ်ထွက်သွားတာဖြစ်ပါတယ်။သူ့ပေါ်စွဲချက်တွေဟာမှန်မှန်ကန်ဘူးလို့ရပ်ကညှင်းဆိုထားပါတယ်။တိုင်ကြားချက်တွေထဲကနှစ်ခုကိုတရားရုံးကလက်ခံလိုက်တဲ့အကြောင်းနဲ့တကယ်တမ်းသူ့အပေါ်ဆွဆွဲမှုတွေကအခြေမြစ်မရှိတဲ့အကြောင်းရပ်ကပြောဆိုထားပါတယ်။အခုချိန်မှာသူတာဝန်ကနှုတ်ထွက်တယ်ဆိုတာကဒီလိုတိုင်ကြားချက်တွေတရားဝင်ဖြစ်လာရင်နှုတ်ထွက်မယ်လို့သူအရင်တုန်းကကတိပေးထားတဲ့အတိုင်းလှုပ်ဆောင်တာဖြစ်တယ်လို့ Dominic Rupp ကပြောဆိုပါရရှင်။